မြန်မာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်သွာလာမှုတွေကိုပိတ်ဆို့နေတဲ့ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ကဘောလခဲမြို့မှာတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား3ဦးအသက်ဆုံးခဲ့ရပါတယ်။ကရင်နီပြည်နယ်ကတိုက်ပွဲတွေဟာအရက်သားတွေတိမ်းရှောင်နေတဲ့နေရာတွေနဲ့အနီးကပ်ဆုံးမှာဖြစ်ပွားနေတာကြောင့်ပြည်သူတွေထိခိုက်သေးဆုံးမှုကတဖြည်းဖြည်းနဲ့ပိုပြီးတော့များလာနေပါတယ်။ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးပါမယ်ရှင်။
ဘောလခဲမြို့နယ်ရေနီပေါက်နယ်မိုင်းထန်းကျေးရွာတဝိုက်ကိုမနေ့ကြာသပတေးနေ့ညနေပိုင်းမှာမြန်မာစစ်တပ်ကလေရင်နဲ့ဘုံးလာကျဲတာကြောင့်လုပ်ငန်းဝင်ဝင်နေတဲ့အရဲသားတွေတိုက်ဆုံးခဲ့တဲ့အကြောင်းဘောလခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ခံက VOA ကိုပြောပါရယ်တန်လွင်မြင့်အရှိဘကန်တော်ရင်းတနေရာမှာတစ်ထုတ်လုပ်ရေးလုပ်ငန်းလုပ်ကင်နေကြတဲ့ဒေသခံတွေဖြစ်တယ်လို့သူကပြောပါရယ
်ဟုတ်ကဲ့နောက်ဆုံးချက်နေရာတော့ကျွန်တော်ဆက်တည်လာတဲ့အသစ်ချင်းရတော့တိုက်ဆုံးလာတော့၃ယောက်လားပြင်၅ဦးထန်ရပါဗျာကျွန်တော်တို့ကလည်းစစ်တေကနဲ့ဒီရတပြည်နေနေရတွေကလည်းအရင်ကြီးတက်နေတာဖြစ်တဲ့တော့ဒီဟိုကတော့လူထုပြစ်ခြင်းမှုတရားကဒီရတပြည်ကိုချီခံလို့ဖြစ်နိုင်တယ်ဗ
ျစစ်ကောင်စီဒုတိယခေါင်းဆောင်ဗိုလ်ချုပ်မှူးကြီးစိုးဝင်းဟာအခုမတ်လ16ရက်နေ့ကလွိုက်ကော်မြို့ကိုတွားရောက်ခဲ့ပြီးဘာသာရေးအသင်းအဖွဲ့တချို့နဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီနေ့ကစပြီးရင်းနှီးပေါက်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ဘော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေစတင်ခဲ့ပါတယ်ဒါကြောင့်လဲဘော်လခဲဖားဆောင်ဘောလခဲရွာသိလမ်းနှစ်ခုကိုဒေသခံတွေဖြတ်တန်းမသွားအောင်ဗုဒ္ဓဘုရားကစပြီးပိတ်လိုက်ရတဲ့အကြောင်းဘောလခဲပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ
်။ဟုတ်ပြီကျွန်တော်တို့ပိတ်တာကတော့ဒီပြည်သူတွေကိုဒုက္ခမရောက်အောင်လို့ပိတ်တာပါခင်ဗျာ။စစ်တပ်ကပိတ်ရတော့ပြည်သူဒုက္ခရောက်ပိတ်ရတဲ့ပုံမျိုးဖြစ်နိုင်ကြ။ဒီစီရေးတိမနဲ့ချင်းမှာတုံ့ပြုလို့ရှိရင်ဖြစ်သွားနိုင်တယ်တက်နိုင်ဖြစ်လာနိုင်လို့ကြ။အဲကြောင့်မို့ကျွန်တော်အမိနဲ့ပြည်သူတွေဒုက္ခမရောက်အောင်လို့ပိတ်ဆို့တဲ့ပုံမှန်လို့ရှိရတာ
။မြန်မာစစ်တပ်ဟာအဆုံးရှုံးများတဲ့မြေပြင်တိုက်ခိုက်မှုတွေမလုပ်နိုင်တော့ပဲအဝေးကနေပဲလက်နက်ကြီးတွေနဲ့လှမ်းပစ်တာလေကြောင်းတိုက်ခိုက်တာတွေလှုပ်လာတာကြောင့်အရဲသားထိခိုက်မှုတွေလည်းပိုပြီးများလာနေပါတယ်စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်နဲ့မလန်းမကန်းမှာရှိတဲ့ကရင်နီဒေသတွေကဘော်လခဲမြို့ဟာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနအလဲပိုင်းတိုင်းစစ်ဌာနချုပ်အမှတ်3စစ်ဒေသရှိတဲ့နေရာလည်းဖြစ်ပါတယ်မကြသေးခင်ကအဲ့ဒီဒေသမှာဘော်လခဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ရှစ်ကြိမ်မြောက်တင်နန်းစင်ပွဲတစ်ခုကိုလည်းပြုလုပ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကယားပြည်နယ်ကရင်နီပြည်ကဘော်လခဲမြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာပြည်သူတွေအသက်ဆုံးခဲ့ရတဲ့အကြောင်းသတင်းကိုငိမ့်ချန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်